ပြီးခဲ့တဲ့နိုဝင်ဘာလ26ရက်နေ့ကလက်ဗရောင်းတောင်ကျင်းနီစီမံကိန်းရပ်တန့်ရေးရန်ကုန်မြို့မှာတောင်းဆိုဆန္ဒပြခဲ့ကြသူတချို့ကိုစီတန်းလှည့်လည်ရာမှာခွင့်ပြုချက်မတောင်းဘဲဆန္ဒပြမှုနဲ့အာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတော့တနင်္လာနေ့ကရုံးချင်းထွက်မှာတော့သူတို့ကိုတခြားပုံမှတစ်ခုနဲ့ပြောင်းလဲတရားစွဲဆိုခဲ့တယ်လို့အခုရေးယူခံနေရသူတွေရဲ့ကိစ္စအကူအညီဆောင်ရွက်ပေးနေတဲ့ရှင်တွေကပြောပြပါဗျ။ဘလို့အမှုနဲ့ပြောင်းလဲစွဲဆိုခဲ့တာပါလဲ။ဘာကြောင့်အခုလိုစွဲဆိုခဲ့တာလဲဆိုတာကိုဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။လက်ဗရောင်းတောင်ကျင်းနီစီမံကိန်းရပ်တန့်ရေးရန်ကုန်မြို့မှာဆန္ဒပြခဲ့ကြသူတချို့ကိုစီတန်းလက်လည်ခွင့်ခွင့်ပြုချက်ကြိုတင်မတောင်းဘဲဆန္ဒပြခဲ့ကြတယ်ဆိုပြီးတော့အာဏာပိုင်တွေကပြီးခဲ့တဲ့သတင်းဘက်ကဖမ်းဆီးရေးယူခဲ့တာပါ။ဒါပေမဲ့ဒီဖမ်းဆီးခံရသူတွေဖြစ်တဲ့ဒေါ်နော်အောင်လ၊ကိုညညီခေါ်၊ကိုမျိုးမြင့်၊ကိုရဲလင်း၊ကိုမျိုးချစ်၊ဒေါ်ရှမ်းမနဲ့ကိုဝေလူတို့6ဦးကိုမနေ့ကတရားရုံးတင်ခဲ့တာမှာတော့အမခံမပေးနိုင်တဲ့ပုံမှ905ခခွေးနဲ့တရားစွဲတင်ခဲ့တယ်လို့ဒီလူတွေရဲ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့အရှင်းကြီးဦးအောင်သိန်းကပြောပါတယ်။
လောကကျတို့ချင်းနေရတော့ဗျာပထမသူတို့ကိုဖမ်းဆီးတော့ဒီအပေါ်မှာဆက်ရှင်နဲ့ဖမ်းနေပေါ့ဗျာဒီငင်းငင်းတော့စီကြမ်းစစ်လေချင်းဥပဒေနဲ့စဖမ်းနေပေါ့ဒီလိုနဲ့ဖမ်းပြီးတော့သူတို့ကဒီတရားရုံးတင်တဲ့အခါကျတော့ဂျမန်ယူတဲ့အခါကျ95ခါကုန်းနဲ့ဂျမန်ယူတယ်ဆရာတော့ကျွန်တော်တို့ကရှင်းပြောရင်တော့ဒီငင်းငင်းတော့စီကြမ်းစစ်လေကိုဥပဒေအရပဲအရေးယူမယ်ဒါအခြေခံဥပဒေပေးထားတဲ့အခွင့်အရေးပေါ်မှာခွင့်ပြုချက်မတောင်းမနဲ့ကျင့်သုံးနေဆိုတဲ့ကိစ္စတော့ပေါ်ပေါက်တယ်ပေါ့ဗျာဒါကကျွန်တော်တို့အငြင်းမပွားပါဘူးနော်ဒါပေမဲ့အဲ့ဒီပုံမှန်ရဆိုအမကံပေးရတဲ့ဆိုတဲ့ပုံမှန်ဖြစ်အဲ့အမကံမပေးခြင်းလို့ဒီရာဇဝတ်ကြီးဥပဒေပုံမှန်95ခါကုန်းနဲ့ပြောင်းပြီးတော့ရုံးတင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်အဲ့ကျွန်တော်တို့ကတော့ဒီ95ခါကုန်းနဲ့တရားစွဲဆိုတာဟာဥပဒေနဲ့မညီဘူးဆိုတဲ့ဥစ္စာကိုကျွန်တော်တို့ကသွားမှာပါ။နော်95ခါကွေးရဲ့ပြဋ္ဌာန်းချက်နဲ့တရားစွဲဆိုလို့မဖြစ်နိုင်ဘူးဆိုတဲ့ဥစ္စာကိုကျွန်တော်တင်ပြပြီးဒီကဇောင်းပေးဆင့်ပါပဲ
။စီတက်လက်လက်ခွေးဥပဒေပုံမှန်နဲ့အရေးယူမယ်ဆိုရင်ထောင်နဲ့6လချက်ပို့ပြီးချလို့မရပါပဲ။အခုတရားစွဲထားတဲ့ရာဇသက်ကြီးဥပဒေ905ခါကွေးနဲ့ဆိုရင်တော့ထောင်နဲ့နှစ်နှစ်အထိချခံရမှာဖြစ်တယ်လို့ရှင်းနေဦးအောင်သိန်းကပြောပါတယ်။ပြပြပြောင်းလဲမှုတွေလုပ်နေတယ်လို့ပြောနေတဲ့တစ်ချိန်တည်းမှာအခုလိုဆန္ဒပြသူတွေကိုဖမ်းဆီးတာအကြမ်းဖက်နှိမ်နင်းတာတွေဟာပြပြပြောင်းလဲမှုတွေနောက်ပြန်ဆွဲအောင်လုပ်တဲ့လုပ်ရမျိုးတွေဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကကိုကြီးစောက်ရှောက်ရေးအသင်း AAPP အထွန်းရေးမှုဦးတိတ်နိုင်ကလည်းပြောပါဗျာ
ဆန္ဒပြကြတာလေးနဲ့ဆက်သက်ပြီးတော့မန္တလေးမှာရာဇဝမှာဖမ်းဆီးရရှိခဲ့တယ်ဒီမန္တလေးမှာတော့ခဏကဖမ်းဆီးတာလွတ်သွေးတယ်လို့ကြေညာကြတာရှိပါတယ်ဒါပေမဲ့လည်းအခုနောက်ပိုင်းဖမ်းဆီးတာလေးရှိနေတယ်လို့ကျွန်တော်သိရပါတယ်ရကူမာကတော့ပထမ6ယောက်ထားတယ်နောက်2ယောက်ထားတယ်6ယောက်မှာ2ယောက်လွတ်တယ်ပေါ့5ယောက်နဲ့2ယောက်ထားတယ်ပေါ့အဲ့ဒီသူတို့ကမနေ့ကဆိုတော့ရုတ်ထွက်တဲ့အခါမှာလဲဒီအပြင်ကလူတွေဝင်ရောက်နားထောင်ပြီးမရှိဘူးဆိုတာကိုကျွန်တော်သိရတယ်ဟုတ်မယ်ဒီဌာနပြောက်ကနေပတ်သက်ပြီးတော့ဒီဖန်ဆင်းမှုမရှိဘူးမလုပ်ဘူးလို့သူတို့ပြောရတယ်ဟုတ်မယ်အခုဖန်ဆင်းမှုတွေဆက်လုပ်ရတာဖြစ်တယ်အဲ့လိုမျိုးဖန်ဆင်းနေတာတွေကတကယ်ကကြတော့ဒါကျွန်တော်တို့အနေနဲ့ကြောက်ရတော့နောက်တော့ပြန်လှည့်နေပြီလားလို့တောင်မှတန်လျာဖြစ်เสียရှိပါတယ်
ABB တွင်ရမှုဥတိုင်နိုင်ပြောသွားတာပါအခုလိုလက်ဗရောင်းတောင်ရေလှရှားသူတွေကိုဖမ်းဆီးမှုတွေအပြင်ပြီးခဲ့တဲ့နိုဝင်ဘာလ29ရက်နေ့ကလည်းလက်ဗရောင်းတောင်တပိတ်စခန်းတွေကိုအာဏာပိုင်တွေကအင်အားသုံးနှိမ်နှင်းမှုတွေလုပ်ခဲ့တာကြောင့်ဆန္ဒပြတန်ကားတော်တွေနဲ့ပြည်သူတွေအများအပြားဒဏ်ရာတွေအပြင်းထန်ရခဲ့ကြပါတယ်ဒီပေါ်လူခွင့်ရေလှရှားသူတွေကရှုံချကန့်ကွက်ခဲ့ကြသလိုရန်ကုန်မန္တလေးမြင်းညံစားတဲ့မြို့ကြီးတွေမှာလည်းဒီကိစ္စကန့်ကွက်တဲ့အနေနဲ့တန်ကားတော်တွေနဲ့ပြည်သူတို့ငြင်းညမ်းစွာဆန္ဒထုတ်ဖော်တာတွေရှိခဲ့ပြီးတော့ဖမ်းဆီးခံရတဲ့အခြေအနေတချို့လည်းရှိခဲ့ပါတယ်ရှင်